ော်ရရှိမှာခင်လုံခဲ့တဲ့အပတ်တုန်းကရုရှားနဲ့ဗင်နီဇွဲလာကောင်းဆောင်တွေရဲ့မတူညီတဲ့ခေါင်းဆောင်မှုအကြောင်းကိုဆွေးနွေးခဲ့ပါတယ်ဒီတစ်ပတ်မှာတော့ပူတင်ရဲ့စီးပွားရေးပုံစံဟာဘယ်လိုမျိုးလဲဆိုတဲ့အချက်တွေကိုဆွေးနွေးကြည့်ကြပါမယ်ရုရှားစီးပွားရေးကိုတုံ့တက်လေ့လာနေသူတူကတော့ခရမ်လင်ရဲ့စီးပွားရေးပေါ်လစီကတိုင်းပြည် GDP နဲ့တယောက်ချင်းစီဝင်ငွေကိုအမြင့်ဆုံးထိရဖို့မဟုတ်ပါဘူးအဲ့ဒါတွေကိုလုပ်မယ်ဆိုရင်မတူးခြားနာတဲ့ policy တွေအများပြားတိစောက်ဖို့လိုပါတယ်ရုရှားကောင်းဆောင်တွေဟာတိုင်းပြည်ရင်းကပါဝါကိုလည်းထိမ့်ချုပ်ထားနိုင်ပြီးနိုင်ငံတကာနိုင်ငံရေးဆက်စင်မှာလည်းပျော်ပြောင်းညှဉ်းတာတဲ့ပါဝါတိစောက်မှုကိုတပြိုင်တည်းလှုပ်လှုပ်သူတွေဖြစ်ပါတယ်ဒါကြောင့်လဲ macro economic တည်ငြိမ်ရေးအလုံသမားဈေးကွက်တည်ငြိမ်ရေးနဲ့အရေးကြီးတဲ့စီးပွားရေးကဏ္ဍတွေအပေါ်အစိုးရမှအကန့်ပတ်နဲ့ထိမ့်ချုပ်ထားရေးဆိုတဲ့ပူတင်ရဲ့စီးပွားရေးစတိုင်တက်ကိုအသက်သွင်းခဲ့ကြတာဖြစ်ပါတယ်။ရုရှားတွေဟာ1991နဲ့1998မှာစီးပွားရေးဝယုံသုံးကဖြစ်မှုတွေကိုခါးသီးစွာခန်းစားခဲ့ရပါတယ်။ဘတ်ဂျက်အကျတဲနဲ့အတွေ့ထူပြောမှုကြောင့်ပြန်လည်မဆက်နိုင်မှုတွေဟာတိုင်းပြည်ကောင်းဆောင်တွေပေါ်လူကြိုက်နည်းမှုတွေကြုံလာခဲ့ရပါတယ်။ဘော်ရီရက်ဆန်နဲ့မီဟိုင်းကော်ဘာချော့တို့နှစ်ဦးလုံးဟာဒီပြဿနာကိုရင်ဆိုင်ရပါတယ်။ပြည်သူတွေရဲ့ဝေဖန်မှုနဲ့အတူသူတို့ရဲ့ပေါ်ပြူလာဖြစ်မှုတွေဟာဖျက်ဆီးခံလိုက်ရပါတယ်။ဒါကြောင့်လဲဗလာဒီမာပူတင်ရဲ့ရုရှားအီလစ်တွေဟာသူတို့အာဏာရချိန်ကစပြီးဘတ်ဂျက်လုံးငွေပြမှုတွေကိုနဲတတဲ့နဲအောင်ဆောင်ရွက်ခဲ့ကြပါတယ်။နိုင်ငံရခြားအကျွေးတွေကိုမြန်မြန်ဆက်ဖို့ကြိုးစားကြပါတယ်။ငွေကြေးဖောင်းပွမှုတွေကိုကန့်ပတ်တားဆီးနိုင်အောင်လုပ်ကြပါတော့တယ်။ပူတင်အာဏာရချိန်ကစပြီးရုရှားကောင်းဆောင်တွေဟာရေနာမှရောင်းချလို့ရတဲ့ငွေကြေးအများစုကိုတိုင်းပြည်မှာတင်ထားတဲ့အကျွေးတွေကိုမြန်မြန်ပြန်ဆက်နိုင်အောင်ကြိုးစားကြပါတယ်။တစ်ဖက်မှာတော့တိုင်းပြည်ဝင်ငွေတချို့ကိုလူမှုထောက်ပံ့ရေးလုပ်ငန်းတွေမှာအသုံးပြုခဲ့ကြပါတယ်။လူမှုထောက်ခံမှုရအောင်လုပ်ခဲ့ကြပါတယ်။ဒါပေမဲ့ဒါတွေအားလုံးကိုတမမျှတာတဲ့ဘတ်ဂျက်ပမာဏအောက်မှာဒီဇိုင်းဆွဲခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်လဲလက်တလောဖြစ်ပျက်နေတဲ့ဘတ်ဂျက်ပြဿနာကိုဖြေရှင်းတဲ့အခါမှာလူမှုထောက်ပံ့ရေးတွေကိုအကြီးအကျယ်ဖြတ်တောက်ရနာလိုက်ပါတယ်။တကယ်တော့2014ခုနှစ်မှာရေနံနဲ့သဘာဝဓာတ်ငွေကရတဲ့ငွေကြီးဟာရုရှားဆိုရဘတ်ဂျက်ပမာဏရဲ့တဝက်နီးပါးရှိပါတယ်။လက်ရှိကုန်သွယ်မှုကိုကြည့်လိုက်မယ်ဆိုရင်ရုရှားရဲ့ရေနံရောင်းချမှုပမာဏဟာ2014ခုနှစ်ရောင်းချမှုထက်တဝက်ပဲရှိပါတယ်။ဒါပေမဲ့ရုရှားကောင်းဆောင်တွေရဲ့လူမှုထောက်ပံ့ကြီးအပါအဝင်အခြားကဏ္ဍတွေပေါ်ဘတ်ဂျက်ဖြတ်တောက်မှုစီမံကိန်းတွေကြောင့်အစိုးရဘတ်ဂျက်လုံငွေပြတ်မှုဟာတရားခိုင်နှုန်းလောက်ပဲရှိပါတယ်။ဒီပမာဏဟာအနောက်နိုင်ငံတွေကြုံတွေ့နေရတဲ့ဘတ်ဂျက်လုံငွေပြတ်မှုထက်အဆပေါင်းများစွာနည်းနေပါတယ်။ပူတင်ဟာရုရှားဘူပန်ရဲ့ policy တစ်ခုဖြစ်တဲ့အတိုးနှုန်းမြင့်တင်မှုကိုအားပေးထောက်ခံခဲ့ပါတယ်။ဘဟုပိုင်ရဲ့လှုပ်ဆောင်မှုဟာငွေကြေးဖောင်းပွမှုနဲ့မြန်မာမှုကိုထိမ့်သိမ်းထားနိုင်တယ်လို့ယုံကြည်ပါတယ်။ Kremlin ရဲ့ logic ကတော့ရုရှားပြည်သူတွေဟာဘာပဲဖြစ်ဖြစ်စီးပွားရေးတည်ငြိမ်မှုကိုလိုချင်တယ်။ရုရှား elite နိုင်ငံရေးသမားတွေကတော့နိုင်ငံတော်ပါဝါကိုတည်ငြိမ်စွာဆက်လက်ချုပ်ကိုင်နိုင်ဖို့လိုတယ်။ဒါကြောင့်လဲပြည်သူတွေကအစိုးရရဲ့ policy ကိုအပြစ်သိမ့်မမြင်ဖို့လိုပါတယ်။ပူတင်ရဲ့စီးပွားရေးဆိုင်ရာဒုတိယဗျူဟာကတော့အလုတ်ကိုင်နဲ့ပင်စင်ခံစားမှုတွေကိုအာမခံနိုင်ရေးပဲဖြစ်ပါတယ်။1990ကာလတွေကိုကြည့်လိုက်မယ်ဆိုရင်အစိုးရဟာလောကကတွေပင်စင်ခံစားပိုင်ခွင့်တွေကိုမပေးတော့ပါဘူး။ဒါကြောင့်လဲဘော်ရီရက်ဆန်ပေါ်လူကြိုက်နေခဲ့ကြပါတယ်။လူမှုဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။ဒါကြောင့်လဲမချသေးခင်ကဖြစ်ပွားခဲ့တဲ့စီးပွားရေးအကျတဲကိုဖြစ်ရှင်းတဲ့အခါဗလာဒီမာပူတင်ဟာအလောက်ကိုင်းမဲ့မှုမြန်မာရေးထက်လောကကတွေရှော့ချရေးကိုအာရုံစိုက်ခဲ့ပါတယ်။2008စီးပွားရေးပြက်ကပေါ်တုံ့ပြန်မှုကိုလေ့လာကြည့်တဲ့အခါအနောက်နိုင်ငံအများစုမှာဆက်ယုံပိုင်ရှင်တွေကုမ္ပဏီတွေဟာပြည်သူတွေကိုအလုတ်ဖြုတ်ပစ်ကြပါတယ်။ဒါကြောင့်လဲအလုတ်မဲ့မှုနှုန်းတွေမြင့်မားလာခဲ့ပါတယ်။ဗလာဒီမာပူတင်ကတော့အဲ့ဒီနည်းကိုမသုံးပါဘူး။ပြည်သူတွေကိုအလုတ်ဆက်လက်ရှိစေခဲ့ပါတယ်။လူအားကကိုရှော့ချပစ်လိုက်တယ်။ဒါကြောင့်လဲအလုတ်မဲ့မှုနှုန်းဟာတရာခိုင်နှုန်းလောက်ပဲကွာခြားမှုရှိခဲ့ပေမဲ့လူအားကတော့ဆယ်ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်။ရုရှားကဆက်ယုံပိုင်ရှင်အများစုဟာနိုင်ငံရေးဖိအားပေးမှုတွေကိုအကြီးအကျယ်ခံရပါတယ်။မလိုအပ်တဲ့အလုပ်သမားတွေကိုလှုပ်အားကအများကြီးပေးစရာမလိုပေမဲ့ဆက်လက်ငားရနေရပါတယ်။ဒါပေမဲ့ Kremlin အတွက်တော့ဒီလိုမျိုးလှုပ်ထားနိုင်ခြင်းဟာသူတို့ရဲ့နိုင်ငံရေးတွက်ချက်မှုတွေမှာဘောင်ဝင်နေစေဖြစ်တယ်လို့ယုံကြည်ပါတယ်။ဗလာဒီမာပူတင်ကရုရှားပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာခံစားမှုကိုသိနေပါတယ်။ရုရှားတွေဟာလှုပ်အားကရှော့ချလိုက်တာကိုအပြစ်မမြင်ပေမဲ့ဆက်ယုံတွေပိတ်မယ်အလုပ်ဖြုတ်မယ်ဆိုရင်တော့လမ်းမပေါ်ထွက်ဆန္ဒပြကြပါမယ်။ဆူညာပောက်ကွဲလို့ရှိကြပါတယ်။တကယ်တော့နိုင်ငံရေး policy ဆိုတာကလည်းလူမှုရေးပြဿနာတွေအပေါ်မှာထင်ဟရေးဆွဲခဲ့တဲ့အရာတွေမဟုတ်လားပူတင်နော့မစ်ရဲ့တတိယမြောက်စီးပွားရေးဗျူဟာကတော့အစိုးရဟာစီးပွားရေးကော်ပိုရေးရှင်းကြီးတွေကိုလွတ်လပ်စွာကုသရောင်းဝယ်ခွင့်ပြုရပါတယ်ဒါပေမဲ့အစိုးရရဲ့မူဝါဒနဲ့အံဝင်ရပါမယ် အစိုးရပိုင်းစီးပွားရေးလုပ်ငန်းကြီးတွေကလည်းတိုင်းပြည်ရဲ့အရေးပါတဲ့အင်အားစုကြီးဖြစ်နေတော့ကရမ်လင်ရဲ့စီးပွားရေးစီမံခန့်ခွဲမှုတွေကိုစိတ်အားထက်သန်စွာပူးပေါင်းပါဝင်ကြရပါတယ်။စွိုင်းရင်လုပ်ငန်းကြီးတွေဟာရုရှားအစိုးရအတွက်အရေးပါတဲ့စီးပွားရေးလုပ်ငန်းကြီးတွေဖြစ်ပါတယ်။ဒါကြောင့်လဲပုဂ္ဂလိကစွိုင်းရင်ကော်ပိုရေးရှင်းကြီးတွေကိုအပိုင်သိမ်းယူမလားရှယ်ယာပါမလားအကန့်အသတ်လုပ်ပိုင်ခွင့်ပေးမလားဆိုတာတွေကိုရုရှားအစိုးရကပဲစုံပြပါတယ်။တော်တာရှိမှာခလား Russia Corporation ပိုင်ရှင်တွေကတော့နိုင်ငံရေးတွေရောက်လာပြီဆိုရင်ကျွန်တော်တို့ကတော့စူပါတကူမှာထိုင်ပြီးအစားအသောက်စားခြင်းစားနေဒါမှမဟုတ်ကိုယ့်ကိုမှမအောင်ခေါင်းငုံရှောင်နေရတယ်လို့ယင်ဖွင့်ကြပူပါတယ်တကယ်တော့စွန့်ရင်လုပ်ငန်းရှင်ကြီးတွေအားလုံးဟာနိုင်ငံရေးကိုရှောင်လွှဲလို့မရပါဘူး Kremlin ရဲ့တွေးခေါ်မှုကရှင်းရှင်းလေးပါစီးပွားရေးဖွံ့ဖြိုးတိုးတက်တာကောင်းပါတယ်ဒါပေမဲ့နိုင်ငံရေးကိုချုပ်ကန်ထားမှုကပိုပြီးကောင်းပါတယ်တဲ့တော်ရရှင်မြမပြည်သူတွေလည်းပူတင်ရဲ့စီးပွားရေးပုံစံတွေကအားပါချက်အားနည်းချက်တွေကိုသင်ခန်းစာယူနိုင်ကြပါစေ။ပြည်သူကိုစောင့်ရှောက်သောအစိုးရတွေနဲ့စုံစည်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။